နိုင်ငံတော်လျှော့ဝှက်ချက်အဥပဒေနဲ့ထောင်ဒဏ်ခုနှစ်အပြစ်ပေးခံထားရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုကိုနေပြည်တော်ကတရားလွှတ်တော်ချုပ်မှာမနစ်ဖြန်အမိန့်ချမှတ်တော်မှာဖြစ်ပါတယ်။သူတို့နှစ်ဦးရဲ့အယူခံနောက်ဆုံးအဆင့်ကိုမတ်လတုန်းကသူတို့ရဲ့အကျိုးဆောင်တွေကတရားလွှတ်တော်ချုပ်မှာကြားနာခဲ့တာဖြစ်ပြီးမနစ်ဖြန်မှာအမိန့်ချမှတ်တော်မှာပါ။သူတို့နှစ်ဦးရဲ့အမှုနဲ့ပတ်သက်ပြီးနိုင်ငံတကာရပ်ဖက်အခွင့်အရေးစောင့်ကြည့်မှုအဖွဲ့ဖြစ်တဲ့ Civicus နဲ့ Asia Democracy ကွန်ရက် ADN အဖွဲ့တို့ကတရားလွှတ်တော်ချုပ်ရုံးအနေနဲ့ဒီသတင်းတောက်နှစ်ဦးကိုအမှုဝလွှတ်ဖို့ဆုံးဖြတ်ပေးဖို့တောင်းဆိုလိုက်ကြပါတယ်Civicus အဖွဲ့က Joseph Benedict က
We are calling for the Supreme Court to rule in favor of the journalists and for them to be released. We believe that their charges
ကျွန်တော်တို့အနေနဲ့ဒီသတင်းတောက်နှစ်ဦးကိုအမှုကနေလွှတ်ပေးဖို့တောင်းဆိုပါတယ်။သူတို့ကိုပြစ်ဒဏ်ချမှတ်ခဲ့တာဟာနိုင်ငံရေးအရလုံဆောင်မှုတစ်ခုဖြစ်ပြီးတရားမျှတမှုမရှိဘူးလို့လည်းထင်ပါတယ်။ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အတွက်မှန်ကန်တဲ့တရားစီရင်မှုတစ်ခုကိုမနှက်ပြန်မှရဖို့မျှော်လင့်ပါတယ်လို့သူကပြောသွားပါတယ်။တရားလွှတ်တော်ရှင်တွေတူဖြစ်တဲ့ဦးကြီးမြင့်ကလည်း Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့အယူခံနောက်ဆုံးအဆင့်ကိုမနှက်ပြန်တရားလွှတ်တော်ချုပ်မှအမိန့်ချမှတ်တော်မှာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။အဲ
့ဒါကတော့လွတ်ပယ်လို့ကျွန်တော်တို့မထင်ဘူး။တော်တော်ကျွန်တော်တို့ကဆုတ်ဖို့လို့တောင်းဆိုတယ်။တောင်းဆိုလဲလွတ်ပယ်နေအားကြောင့်လဲဆိုလို့ရှိရင်ဒီတေလိုပြတ်တဲ့ရင်သူရင်မှုမိုးရံနိုင်ကိုနိုင်ကဒါလုံးပြန်ပြီးလုထပါလို့အတိအကျထွက်ထားတဲ့ဥစားကြီးကိုတက်တီကံဝင်နေတာကြီးကိုရာဘယ်လိုအပြစ်ပေးမလဲဒါကြီးကိုနော်အဲ့ဒီတက်တီကတစ်ထဲနဲ့ကိုသူအပြစ်မရဘူးအဲ့ဒါကျွန်တော်လည်းတောက်လျှောက်ပြောရတာဒါဟုတ်တော့လေကျွန်တော်ပုံကိုတယောက်ချင်းရဲ့သဘောလားအဲ့ဒါကကျွန်တော်တို့ပြည်တော်လူရှိနေဥပဒေထောက်ပြအခွင့်ဥပဒေအနေနဲ့သဘောထားတော့သင်ပြမရှိရှုရမယ်အမှုဖြစ်တယ်ဆိုတော့ဒါကျွန်တော်မှတ်ချက်ပေးနေတယ်ဗျာအဲ့ဒါကို
Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံနောက်ဆုံးအဆင့်ကိုမနေ့ပြန်နေပြည်တော်ကတရားလွှတ်တော်မှာအမိန့်ချမှတ်တော်မှာနဲ့ပတ်သက်ပြီးကြားခဲ့ရတာပါရှင်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်ကတပ်မတော်စစ်စင်ရေးလုပ်နေချိန်အတွင်းရိုဟင်ဂျာမွတ်စလင်၁၀ဦးအသက်ခံရတာကိုသတင်းစုံစမ်းနေစဉ်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူတို့ကိုနိုင်ငံတော်လုံခြုံရေးကိုထိခိုက်စေနိုင်တဲ့လျှို့ဝှက်အထောက်အထားတွေလက်ဝဲရယူတွေ့ရှိမှုနဲ့2019ခုနှစ်ဒီဇင်ဘာလကဖမ်းဆီးခဲ့တာဖြစ်ပြီးထောင်ဒဏ်9နှစ်အပြစ်ပေးခံခဲ့ရတာဖြစ်ပါတယ်ရှင်။